ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပြန့်ဖြစ်နေတာကြောင့်ဒေသတွင်းကရခိုင်လူမှုအဖွဲ့အစည်းနဲ့မွတ်စလင်လူမှုအဖွဲ့အစည်းကြားငြိမ်းချမ်းရေးအလားအလာတွေကိုစောင့်ကြည့်စရာပြန့်ဖြစ်လာပါတယ်။ VOA သတင်းထောက်ခက်တီအနော်ကရခိုင်ဒေသအတွင်းကနေရက်စွန့်ခွာထွက်ပြေးသူတွေခိုလုံနေရစခန်းတချို့ကိုကိုယ်တိုင်သွားရောက်သတင်းယူထားတာကိုအခြေခံပြီးမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုအတွင်းရဲဝင်တန်း၉ဦးကြာဆုံးပြီးရဲတပ်ဖွဲ့ပိုင်းလက်နက်နဲ့ကြီးတွေကိုလည်းအကြမ်းဖက်တိုက်ခိုက်သူတွေကရယူသွားကြတာပါ။သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတဲ့မွတ်စလင်အများစုနေထိုင်ရာမောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မှာတော့ဒေသတွင်းလူနည်းစုဖြစ်ကြတဲ့ရခိုင်ဒေသခံတွေလုံခြုံရေးစိုးရိမ်ချက်နဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြပါတယ်။မောင်တော်မြို့နယ်ထွင်းကနေထွက်ပြေးလာသူရခိုင်ဒေသခံမညိုကတော့အင်ကိုပဲတော့ပြန်နိုင်မလဲမသိသေးဘူးလို့ရခိုင်ဘာသာစကားနဲ့အခုလိုပြောပါတယ
်။ဒါလာလောက်နေတာဘူးလို့လေ
ဒီမှာဘလောက်ကြာကြာနေရမလဲမသိသေးဘူးအင်ကိုပြန်ခြင်းနဲ့ဒါပေမဲ့ပြန်ရင်မွတ်စလင်အကျန့်ဖက်သမားတွေကကျမတို့ကိုတိုက်ခိုက်မှာပေါ့လို့ပြောသွားတာဖြစ်ပါတယ်။မောင်တော်မြို့နယ်အကျန့်ဖက်တိုက်ခိုက်မှုတွေကနေစိုးရိမ်ချက်နဲ့ထွက်ပြေးကြတဲ့ရခိုင်ဒေသခံ3000နီးပါးရှိပြီးမောင်တော်မျိုးပေါ်နောက်အနီးအနားကဘူးသီးတောင်နဲ့စစ်တွေမျိုးတို့မှခိုလုံနေကြတာဖြစ်ပါတယ်။စစ်တွေမျိုးပေါ်မှာလည်း2012ခုနှစ်ဘာသာရေးလူမျိုးရေးအဓိကယုံတွေနောက်ပိုင်းအိုးအိမ်ဆွန့်ခွာခိုလုံနေရသူတွေအများအပြားရှိနေပြီးအများစုကမွတ်စလင်အတိုင်းအဝိုင်းဖြစ်ပါတယ်။မောင်တော်မျိုးနယ်တွင်နေသားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်ပြီးတပ်မတော်သား5ဦးကြာဆုံးခဲ့ရသလိုအကြမ်းဖက်တိုက်ခိုက်သူတွေဘက်က30သေဆုံးခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ထားပါတယ်။ရဲတပ်ဖွဲ့ပိုင်းလက်နက်တွေပြန်ရတဲ့အထိနေမြေရှင်းလင်းရေးဆောင်ရွက်မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုထားပြီးဖမ်းဆီးမှုတွေနေမြေရှင်းလင်းမှုတွေဆက်လက်လှုပ်ဆောင်နေတာပါ။ဒေသတွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေရဲ့အကူအညီပေးရေးလုပ်ငန်းစဉ်တွေလည်းရန်နာထားရတဲ့အတွက်ဝေဖန်မှုတွေရှိနေပါတယ်။တချိန်တည်းမှာပဲစစ်တွေမျိုးကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေချာမှာလဲလုံခြုံရေးနဲ့ပတ်သက်ပြီးကောလာဟလာတွေရှိနေပါတယ်။စစ်တွေခိုးလို့ရေးစခန်းကကိုမောင်မောင်ကတော့အခုလိုပြောပါတ
ယ်။တဲတရာဟိုတ
စားဒီကရိုဟင်ဂျာတွေကိုတတ်ခိုက်နေတယ်လို့ကျွန်တော်တို့ကြားပါတယ်။သူတို့အိမ်တွေကိုမီးရှို့ပြီးလူတွေကိုတတ်နေတယ်။ကျွန်တော်တို့ကလည်းရှာဖွေခြင်းနေတယ်လို့ကြားပါတယ်။စခန်းမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးဒီမှာလည်းပြဿနာတော့တက်တော်မယ်ထင်တယ်။
ဒေသတွင်းအချမ်းဖက်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေကိုခေတ္တရပ်ဆိုင်ထားရတာကြောင့်ခိုလုံရေးစခန်းတွေမှာနေထိုင်နေရတဲ့မွတ်စလင်တွေအတွက်ကျန်းမာရေးပညာရေးဆိုင်ရာအထောက်အကူတွေမရှိဘူးလို့လည်းပြောကြပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကတည်းကစလို့စေကန်းတွေမဖွင့်လို့စေကန်းမပြရဘူးလို့လည်းခိုလုံရေးစခန်းကဆိုပါရကပြောပါတယ
်။ဒုဟာတဘတလည်းဒုဟာတလာကို
နှစ်ပတ်ရှိပြီလေစေကန်းလည်းမပြရဘူးဆေးလည်းမတောက်ရဘူး။ကျမအနာကစိုးတဲ့ထက်စိုးလာပြီးသွေးထွက်တာလည်းမရက်ဘူးဆင်းမရရင်တော့တေးရတော့မယ်ထင်ပါတယ်ကျမကလေးနောင်ရေးကတော့ဖះကိုပဲအခဲရတော့မှလို့
အခုတော့ခလုံးရေးစခန်းတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုတဖြည်းဖြည်းချင်းပြန်ဆပေးနေပါပြီဒါပေမဲ့လည်းလူမှုအတိုင်းဝိုင်းနှစ်ခုချာမှာဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ယူရပါလိမ့်ဦးမယ်ရှင်